MSF ရဲ့ခိုင်မြင်တဲ့ကကြမ်းမိုင်ဆောင်ရှောက်မှုလုပ်ငန်းတွေကိုရပ်ဆိုင်လိုက်တယ်လို့ကြားသိရလို့ပါ။ကိစ္စနဲ့ပတ်သက်ပြီးရှင်းပြပေးစီလို့ပါတယ်ခင်ဗျာ
။ကျွန်တော်တို့ပြည်နယ်အစိုးရကတော့ကမနေ့ကပေါ့နော်ဖေဖော်ဝါရီ26ရက်နေ့ညနေမှာအဲ MSF ကတာဝန်ရှိတဲ့လူတွေကိုသူတို့နဲ့ပြည်ထောင်စုကြမ်းမိုင်ဝန်ကြီးဌာနကနေပြီးတော့က MOU ဆက်ပြီးတော့လက်မှတ်မထိုးတဲ့အကြောင်းနောက်တစ်ခါအသင်းဖွဲ့တွေမှတ်ပုံတင်တာနဲ့ပတ်သက်ပြီးတော့တာဝန်ယူတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့ကလည်းINGO အဖွဲ့အစည်းတစ်ခုအနေနဲ့ MSF ကိုရက်စက်လိုက်တဲ့အကြောင်းပေါ့နော်အဲဒါတွေကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာ MSF ကနေပြီးတော့ဆက်လက်ပြီးတော့ကသူတို့ရဲ့လုပ်ငန်းဆောင်တာတွေနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်မှုကိုလက်မခံတော့တဲ့အကြောင်းကိုတရားဝင်ပြောကြားခဲ့ပြီးဖြစ်ပါတယ်မနေ့ကတော့ကဟိုကျွန်တော်တို့ဒီမှာရှိနေတဲ့ MSF ကတာဝန်ခံပေါ့နော်ကျွန်တော်တို့ဒီ Deputy Head ဆိုတဲ့ပုဂ္ဂိုလ်တယောက်ရဲ့နောက်ပြီးတော့ရှေ့ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဒုတိယအရာရှိပေါ့နော်အဲ့လိုဒီနှုတ်ကိုဒီမှာရှိတဲ့အကြီးအကဲနှစ်ယောက်ပေါ့ဗျာသူတို့ခေါ်ပြောရတာပေါ့နော
် MSF ရဲ့ကျန်းမာရေးလုပ်ငန်းတွေရပ်ဆိုင်းလိုက်တယ်ဆိုတဲ့အခါကျတော့သူတို့ MOU တက်တန်းကြံနေတဲ့တက်တန်းတွေမှာဆက်လုပ်ခွင့်ရှိသေးတယ်လားဒါမှမဟုတ်ခုကတည်းကရပ်ဆိုင်းလိုက်တာလားခင်ဗ
ျမနေ့ကစပြီးတော့ကျွန်တော်တို့ကတရားဝင်ခေါ်ပြောတဲ့အတွက်ကြောင့်မနေ့ကစပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုရပ်ခိုင်းလိုက်တာပေါ့နော်ကျွန်တော်တို့ကဘယ်ကာလအထိဘယ်နေ့အထိဘလူဆိုတဲ့ဟာမပါဘူးခင်ဗျရပ်ခိုင်းလိုက်တာပါအ
ဲ့ဒီလိုရပ်ဆိုင်းလိုက်တယ်ဆိုတဲ့အခါကျတော့ယာယီသဘောမျိုးအသွင်ဆောင်သလားခင်ဗျဒါမှမဟုတ် MSF အနေနဲ့ဒီရခိုင်ပြည်နယ်အစိုးရနဲ့ရောပြည်ထောင်စုအစိုးရနဲ့ပါဆက်လက်ဆွေးနွေးညှိနှိုင်းတိုင်ပင်မယ်ဆိုရင်ရောလှုပ်ခွင့်ရှိသေးတဲ့သဘောလားခင်ဗ
ျသူတို့ကတော့ကျွန်တော်တို့ကို reply လုပ်တဲ့အခါမှာတော့ကသူတို့အဲ့လိုကြိုးစားချင်တယ်ဆိုတဲ့သဘောမျိုးတွေ့ရလိမ့်တယ်ရှိပါတယ်အဲသို့တော့ကျွန်တော်တို့သဘောပေါက်တာကတော့ကဆက်လက်ပြီးတော့က MOU လက်မှတ်ထိုးဖို့ဓာတ်ရည်အဲသူတို့ဒီ MSF ကို INGO အဖြစ်ဆက်လက်ပြီးတော့ကမှတ်ပုံတင်ပြဖို့ဆိုတာတွေကတော့ကကျွန်တော်အမြင်ရတော့ရင်တော့ဆက်လက်ပြီးတော့ဖြစ်နိုင်စရာမရှိဘူးလို့မြင်ပါတယ
်ကျွန်တော်တို့သိရတဲ့လောက်တော့ဒီ INGO တွေနိုင်ငံတကာအဖွဲ့အစည်းတွေကမာယူမာလာရောက်လှုပ်လှုပ်ကန်တဲ့အခါမှာပြည်ထောင်စုအစိုးရအဆင့်နဲ့ MOU ထိုးကြတာဆိုတဲ့အခါကျတော့ရခိုင်ပြည်နယ်အစိုးရအဲ့လိုမျိုးခေါ်ပြီးတော့အတိပေးလိုက်တယ်ဆိုတော့ဘယ်လိုသဘောမျိုးတက်ရောက်နေပါလဲခင်ဗျ
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရနဲ့က MOU ထိုးတဲ့ဟာတခုမှမရှိဘူးနော်ဆိုတော့ဒီဟာတွေကတော့ကပြည်ထောင်စုအဆင့်နဲ့ထိုးကြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ခေါ်ပြောရတယ်ဆိုတာကလည်းကျွန်တော်တို့ဒီအပေါ်အောက်ပေါ့နော်ကျွန်တော်ပြည်ထောင်စုအစိုးရအဖွဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အပြန်အလှန်ဆက်သွယ်မှုတွေနဲ့ကျွန်တော်တို့ကပြောဖို့အချိန်ကြံလို့ပြောနိုင်တဲ့ authority ပေးလာတဲ့အတွက်ကြောင့်ခေါ်ပြောခြင်းဖြစ်ပါတယ
်အခုဆိုရင် MSF လုပ်ငန်းတွေရပ်ဆိုင်းလိုက်ပြီဆိုတဲ့အခါကျတော့ရခိုင်ပြည်နယ်အတွင်းမှာ MSF ရဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေ HIB AIDS တို့စီကံဖွင့်ထားတာတို့အဲ့လိုကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပေါ်ကြတော့ဘယ်လိုဖြစ်သွားမလဲဆရာ
ဒါတော့ကဟိုကျန်းမာရေးပေါ့နော်ကျွန်တော်တို့ဒီပြည်နယ်ကျမရေးဌာနလည်းတည်တည်ချင်းမှာဖြစ်ပါတယ်သူတို့ရဲ့အထက်ပြည်ထောင်စုကျမရေးဝန်ကြီးဌာနလည်းဒါတွေရောဟိုစဉ်းစားပြီးသားဖြစ်ပါလိမ့်မယ်ဆုံးဖြတ်ချက်တစ်ခုချကြတယ်လုပ်ကြတယ်ဆိုတဲ့အခါမှာတော့ကစဉ်စဉ်စားစားဦးခေါ်ပြီးတော့မှလုပ်ကြတာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စတွေပုံမှာတော့ကကြီးကြအစီအမံနေရှိလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုဖြေပြလိုပါတယ
် MSF ရဲ့ဒီရခိုင်ပြည်နယ်ကျမရေးစောင့်ရှောက်မှုလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ရတဲ့အခြေခံစဉ်းစားဆုံးဖြတ်ချက်ကိုသိပြရစေခင်ဗျာ
ဇန်နဝါရီလလကုန်လောက်မှာဖြစ်ခဲ့တဲ့เนาะကျွန်တော်တို့တည်င်းပေါ့နော် AP တင်းထဲမှာ MSF ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ပြောကြားမှုတွေအခြေခံပြီးတော့ထုတ်ပြန်ခဲ့တဲ့တင်းနေရတကယ်ပကတိဖြစ်ပေါ်နေတဲ့ရည်ရင်တင်းနဲ့အယံကွာဝေးပါတယ်အဲအဲ့ဒီကွာဝေးချက်ပုံမှန်မူတည်ပြီးတော့ကျွန်တော်တို့နိုင်ငံအပေါ်မှာနိုင်ငံတကာအဖွဲ့အစည်းတွေเนาะနောက်ပြီးတော့ UN လိုအဖွဲ့အစည်းတွေကတောင်မှဩဇာပေးလာတဲ့အနေအထားထိရောက်သွားခဲ့ပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုအစင်းကနေပြီးတော့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆင်းလာရတယ်အဲနောက်တစ်ခါလွှတ်တော်ကဖွဲ့စည်းထားတဲ့လူ့အခွင့်အရေးကော်မရှင်ကအဖွဲ့ကြီးဆင်းပြီးတော့စစ်တယ်အပြင်းအထန်လှန်လှန်ရှိစေပြီးတဲ့အခါကျတော့ဒီသတင်းတွေမမှန်ဘူးဆိုတာတွေ့ရတယ်မမှန်တဲ့အတွက်ကြောင့်လည်းသတင်းစာရှင်းလင်းပွဲတွေအကျဉ်းကြီးလို့ရဆိုတော့ကျွန်တော်ရခိုင်ပြည်နယ်မှာကဒီပဋိပက္ခဖြစ်တာတွေ့မြကျော်နှစ်နှစ်အတွင်းမှာရှိနေတဲ့အခါမှာတရားဥပဒေစိုးမိုးရေးနည်းမျိုးချမ်းရေးပေါ့နော်နောက်ထပ်ပြီးတော့ဒီအစ်တတံပဋိပက္ခတွေမပေါ်ပေါက်ရေးကတိတ်အရေးကြီးတယ်ကျွန်တော်ဒေသမှာဒါကျွန်တော်ရခိုင်ပြည်နယ်တခုတည်းမဟုတ်ဘူးမြန်မာနိုင်ငံအတွက်လည်းအရေးကြီးတဲ့အခါမှာဒီလူမှုလူမျိုးရေးပဋိပက္ခတွေထပ်ပြီးတော့ဖြစ်အောင်ပေါ့နော်တစ်ဖက်စိုက်ကြတဲ့မဟုတ်မမှန်သတင်းတွေကိုထုတ်လွှင့်မှုကဒီကျမ်းမာရေးကိုအကြောင်းပြပြီးတော့လုတ်တဲ့အဖွဲ့အစည်းတွေအနေနဲ့မလုတ်သင့်ဘူးလို့ဒါကျွန်တော်ပုဂ္ဂလိကအနေနဲ့ကျွန်တော်မြင်ပါတယ်အလားတူပဲကျွန်တော်တို့ဒေသတွေမှာလည်းအဲပြည်သူတွေစံနာဖို့ထုတ်ကြတာတွေတွေ့ရပါတယ်ဆိုတော့အလုံးစုံကြည့်လို့ရှိရင်တော့ MSF ဒီမိမိလုပ်ရမယ့်အလုပ်ကိုစနစ်တကျမူပေါင်းအတွင်းကအများကြည့်သူအကျိုးငါပေါ့နော်သူတို့အဖွဲ့အစည်းရဲ့ဂုဏ်ချက်ဒီကျွန်တော်နိုင်ငံရဲ့အေဂျင့်တာရေးတွေဒီညီရေးတွေလူသားချင်းစာနယ်တဲ့အထောက်အကူတွေပေးမယ်ဆိုတဲ့အနေအထားပုံမှာရပ်တည်ခြင်းမဟုတ်တော့ဘဲနဲ့ပဋိပက္ခတွေကိုဖြစ်အောင်ဖန်တီးတယ်လို့ကျွန်တော်တို့ဒီကပြည်သူလူထုတွေကမြင်လာတဲ့အခါမှာ ဆက်ထားလို့ရှိရင်သူတို့ရဲ့လှုပ်ရှားမှုတွေနဲ့ဒီဒေတာတွေမှာရှိတဲ့ဒီလူစုတွေနဲ့ပြည်ပကတွေဆက်ဖြစ်လာနိုင်တဲ့အနေအထားတွေရှိတဲ့အတွက်ကြောင့်အရရတ်တော့အခြေအနေတွေပုံမှန်မူတည်ပြီးတော့တုံ့တက်ပြီးတော့နိုင်ငံတော်အစိုးရကလည်းတုံ့တက်ချက်တွေနိုင်ငံချက်တွေပြုလုပ်တယ်လို့ကျွန်တော်အနေနဲ့ပြောကြားလိုပါတယ်
ဆရာဦးလာသိခင်ဗျာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကျေးဇူးတင်ပါတယ်